တရုတ်ဝန်တိန်နဲ့ဆက်ကိုရောင်တွေကမြန်မာကုန်သည်တွေရဲ့အမေရိကန်ဒေါ်လာ10တန်းလောက်တန်ကြီးရှိတဲ့ကုန်စည်တွေကိုအခွန်မဆောင်မှုဆိုပြီးတရုတ်ယူနန်အာဏာပိုင်တွေကသိမ်းလိုက်တာပါဒီကုန်စည်တွေကိုမကြောက်ရင်လေလံပြတ်သွားမယ်လို့တရုတ်ဘက်ကတုံ့ပြန်ထားပါတယ်ဒါကတရုတ်မြန်မာနယ်စပ်ကုန်သည်မှာပထမဆုံးနဲ့တန်ဖိုးအများဆုံးဆုံးရှုံးမှုဖြစ်တယ်လို့မူဆယ်မြို့ကကုန်သည်တွေကပြောတဲ့သတင်းကိုခြေခံပြီးကိုစံကျော်ပြောပြပေးပါဦးခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုန်သွယ်ရေးဆောင်တရုတ်ဝန်တိန်မြို့ထဲမှာတူလောင်ထားတဲ့မြန်မာကုန်သွယ်တွေပိုင်တဲ့ကုန်ပစ္စည်းတွေကိုတရုတ်အာဏာပိုင်တွေကမေလကုန်ပိုင်းမှာတင်စီလိုက်ပါတယ်။ပဲနှန်းအပါအဝင်တူလောင်ထားတဲ့ကုန်စည်မျိုးစုံရဲ့တန်ဖိုးကမြန်မာကျပ်ငွေ30ဘီလီယံကျော်အမေရိကန်ဒေါ်လာနဲ့ဆိုရင်7တန်းကျော်လောက်တန်ကြီးရှိတယ်လို့မူဆယ်ကကုန်သွယ်တွေက VOA ကိုပြောပါတယ်။ဒီကုန်ပစ္စည်းတွေဟာအခွန်ဆောင်မထားလို့တင်စီရတာဖြစ်ကြောင်းတရုတ်ဘက်ကမြန်မာနယ်စပ်ကုန်သွယ်ရေးတာဝန်ရှိသူတွေကိုအကြောင်းကြားခဲ့တာပါအခုဒီကုန်တွေကိုတရုတ်အာဏာပိုင်တွေကလေလံပစ်ပြီးရောင်းချတော့မယ်လို့မူဆယ်ကုန်သွယ်အသင်းရဲ့တာဝန်ရှိသူတူက VOA ကိုပြောပါတယ်အဲ
သူတို့ကအပြီးတိုင်ပေးပြီးလိုက်ပြီမြန်မာဝေသိစိတ်မုံတုံးသိကြောက်လို့ပါပါတယ်ပေးလို့တော့အခု14ရက်နေ့ကိုသူလေလံပစ်တော့ online ရတယ်ဒီကားလို့ဒီနေ့ချင်းနေ့ရောက်ချတယ်ဟုတ်ပြီအဲ့တော့ဒါတွေကဒီပေးရမြန်မာနိုင်ငံကဒါတွေဖိုက်တာပဲဒါတွေဒီလေလာပြည့်တဲ့ရှိကမှာမြန်မာနိုင်ငံကဒါတွေကဆွဲလို့မရအောင်ကဲဒီလိုနိုင်ငံဒါတွေဆွဲလို့ရှိတယ
်ကုန်တယ်တွေကတော့သူတို့အနေနဲ့မြန်မာနဲ့တရုတ်နှစ်ဖက်စလုံးကိုအခွန်ဆောင်ပြီးမှတရုတ်ဝန်တိန်မျိုးကဂိုဒေါင်တွေမှာတင်စီလို့ရတာဖြစ်ကြောင်း VOA ကိုပြောပါတယ်ဒီဂိုဒေါင်တွေမှာစေဖြန့်ပြီးတင်စီထားတဲ့နှမ်းတို့ပဲဒီစိမ်းတို့ကိုတရုတ်ကုန်တယ်တွေကလာပြီးဝယ်ယူကြတာပါတကယ်တော့ဒီဖြစ်ရမတိုင်ခင်ကတရုတ်ရွှေလီမြို့ထဲမှာတရားမဝင်တိုးလောင်ထားတဲ့တစ်မျိုးစုံကိုတရုတ်အာဏာပိုင်တွေကတည်ရှိခဲ့ပြီးဒါနဲ့ဆက်ဆက်လို့ဒီဂိုဒေါင်တွေကိုလည်းတစ်ဆက်တည်းမှာတင်စီလိုက်တာပါမေလ31ရက်နေ့မှာတော့ယူနန်ကတာဝန်ရှိသူတွေနဲ့မြန်မာမူဆယ်ကုန်သွယ်ရေးဆောင်ကတာဝန်ရှိသူတွေဒီကိစ္စကိုဆွေးနွေးခဲ့ပါတယ်ရှော့ပေါ့စဉ်းစားပေးမယ်လို့တရုတ်ဘက်ကတုံ့ပြန်ခဲ့ပေမဲ့အခုတော့လေလံပြစ်ရောင်းချဖို့အထိဖြစ်လာတာပါလွဲမတဲ့ဆုံးဖြတ်ချက်ဖြစ်လို့အများကြီးနင့်တာကြောင့်ကုန်တယ်တချို့က VOA ကိုပြောပါတယ
်ဒါရီယာဟိုတလောကကျွန်တော်တို့ရွှေလီမှာတကွင်းကြီးတစ်ခုပြီးလောင်တဲ့အခါကျတော့ဒီတကွင်းကြီးပြီးလောင်မှုကိုစုံစမ်းစစ်ဆေးတာကနေပြောမှာဟိုဒီလိုအစိုးရကိုအကုန်ဆောင်ပြီးတော့မှတရားဝင်နားတော်ကဝင်ထားတာမျိုးပဲနဲ့စုပုံထားတဲ့အစရာကြီးဖြစ်နေတဲ့သဘောနဲ့တူတယ်အဲ့ဒီဟာတွေနဲ့ပါတွဲပြီးတော့မှဒီပဲဒီလင်းကိစ္စလည်းပေါ်လာတဲ့သဘောလူလူတော့ပြောကြတယ်အဲ့ဒီမှာလူတွေတော်တော်များများတော့ဒါအခုဟလာဒီလိုအရေးကြီးမယ်ဖမ်းမယ်စီးမယ်ဘို့လို့လည်းကုန်ပစ္စည်းရတော့မြန်မာပြည်ကပုံပေရဲ့ဒီရှိဖြစ်တဲ့ခါကျတော့မြန်မာပြည်ကတော့ဒါသူတို့ကိုမျက်နာပါတယ်မျက်နာပါတယ
်အခွန်ဆောင်ပြီးနေဆက်ကိုဖျက်ပြီးရင်တရုတ်ဝန်တိန်တဲကဂိုဒေါင်တွေမှာလှောင်ထားပြီးဝယ်လက်ကိုစောင့်ရောင်းတဲ့ပုံစံကလွန်ခဲ့တဲ့9နှစ်လောက်ကတည်းကလှုပ်လာခဲ့ကြတာလို့ကုန်တယ်တွေက VOA ကိုပြောပါတယ်ဒီကိစ္စနဲ့ဆက်ဆက်ပြီးတရုတ်နိုင်ငံသား60လောက်ကိုလည်းယူနန်ဘက်ကဖမ်းဆီးတာကြောင့်တချို့ကပြောပါတယ်အရင်လဲယူနန်အစိုးရဟာငွေဖြူငွေမဲစုံစမ်းစစ်ဆေးတဲ့ကိစ္စကိုအကြောင်းပြပြီးတရုတ်ဘဏ်တွေကမြန်မာနိုင်ငံသားတွေရဲ့ငွေစည်းင်းတွေကိုအကြိမ်ကြိမ်ပိတ်ခဲ့ပူးပါတယ်အခုတော့ဒီကိစ္စကိုဖြေရှင်းပေးဖို့မြန်မာအကောက်ခွန်ရုံးကတာဝန်ရှိသူတွေကုန်သွယ်ရေးတာဝန်ရှိသူတွေကိုမြန်မာကုန်သွယ်တွေကတောင်းဆိုထားပါတယ်ခင်ဗျာ